ကိုဗစ်ကာယောဂါကူးစက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်ထဲ HIV နဲ့ TB ဆုံးနာယောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်မှုတွေရှိတဲ့အကြောင်းဗိုလ်ထုနေကထုတ်ပြန်တဲ့အစီရင်ခံစာချက်မှာဖော်ပြထားပါတယ်။နိုင်ငံတကာအစိုးရတွေအရက်ဖက်ဖွဲ့စည်းတွေပုဂ္ဂလိကလုပ်ငန်းတွေပူးပေါင်းပါဝင်တဲ့ Global Fund အဖွဲ့ရဲ့အစီရင်ခံစာချက်အရပြီးခဲ့တဲ့2020ပြည်နှစ်အတွင်း HIV တားဆီးရေးလုပ်ငန်းတွေမှာဝန်ဆောင်မှုပေးနိုင်ခဲ့တဲ့အရေးတွေဟာဒီအရင်တစ်နှစ်နဲ့ရှင်17ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့ HIV ပိုးစစ်ဆေးမှုတွေကလည်း22ရာခိုင်နှုန်းကျဆင်းခဲ့တာကိုတွေ့ရှိခဲ့တာပါ။ Global Fund အဖွဲ့ကကူညီနေတဲ့နိုင်ငံတွေမှာဆေးမထိုးတဲ့ TB အဆုတ်နာရောဂါအတွက်ကုသပေးနေသူရေတွက်ရလဲ19ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ဒီချိန်ထဲမှာပဲဆေးမထိုးတဲ့ပြင်းထန်တဲ့ TB ရောဂါအတွက်ကုသပေးနေသူရေတွက်ရလဲ38ရာခိုင်နှုန်းထိထိုးကျသွားတာကြောင့်စိုးရင်ရတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အခြေစိုက် Global Fund အဖွဲ့ကသတိပေးထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာလူပေါင်းတသန်းလောက် TB ရောဂါအတွက်ဆေးကုသမှုမရခဲ့ကြတာကြောင့်ဒီထက်ကလူပေါင်းထောင်ချီပြီးအသက်ဆုံးရှုံးကြရလိမ့်မယ်လို့လည်းGlobal Fund အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Peter Sands က Reuters သတင်းဌာနကိုပြောဆိုထားတာပါ။ကိုဗစ်ရောဂါကြောင့်ငပြားရောဂါတက်ဖြစ်ရေးလုပ်ငန်းတွေမှာထိခိုက်မှုတွေဟာ HIV နဲ့ TB ရောဂါလောက်အခြေအနေမဆိုးဘူးလို့လည်း Global Fund အဖွဲ့ရဲ့အစီရင်ခံစာချက်ကဖော်ပြထားပါတယ်။